မေရိကန်သမ္မတဘရက်အိုဘားမားဟာသူ့ယာရုကအနားယူသွားပြီးတဲ့အခါသူချမှတ်ခဲ့တဲ့ policy တွေဆက်လက်အကောင့်ထဲပေါ်နိုင်ရေးစ조사လှုပ်ဆောင်တဲ့အနေနဲ့ Hillary Clinton သမ္မတရွေးကောက်ပွဲမှာအနံ့ရရေးအတွက်တချိန်ကပြိုင်ပွဲဖြစ်ခဲ့သူ Hillary Clinton နဲ့အတူပူးတွဲပြီးအင်္ဂါနေ့ကမဲဆွယ်စည်းရုံးခဲ့ပါတယ်။သမ္မတဘရက်အိုဘားမားဟာ Democratic Party သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ Hillary Clinton ကိုထောက်ခံအားပေးတဲ့အနေနဲ့North Carolina ပြည်နယ် Charlotte မြို့မှာပြုလုပ်တဲ့မဲဆွယ်စည်းရုံးပွဲအတွင်း Hillary Clinton သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရရေးအတွက်သူ့အနေနဲ့ကူညီလှုပ်ဆောင်ပေးလိုကြောင်းတက်ရောက်လာတဲ့ပေးပတ်ကြီးကိုပြောကြားခဲ့ပါတယ်။ Hillary Clinton ဟာညာရီထက်မြတ်သူ၊သမ္မတဖြစ်ဖို့အရေးချင်းပြည်မီသူ၊အလုပ်ကြိုးစားသူ၊စိတ်ဓာတ်ခိုင်မာပြတ်သားပြီးမေတ္တာကရုဏာကြီးမားတဲ့ခေါင်းဆောင်တစ်ဦးဖြစ်တဲ့အပြင်တိုင်းပြည်လုံခြုံမှုရှိအောင်နဲ့အလုပ်သမားလူတန်းစားတွေကိုကူညီပေးမဲ့သူဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားနဲ့ဆန်တန်ဖိုးတွေမြင့်တက်လာအောင်လှုပ်ဆောင်ပေးမဲ့သူဖြစ်တယ်လို့သမ္မတဥပမာကပြောပါတယ်။အစိုးရထဲမှာကာလရှည်ကြာစွာတာဝန်ထမ်းဆောင်ခဲ့သူတူဖြစ်တဲ့အတွက်အမျိုးသားတွေရောအမျိုးသမီးတွေကြားမှာပါ Hillary Clinton လောက်သမ္မတဖြစ်နိုင်ခြေရှိတဲ့သူမရှိဘူးလို့လည်းသမ္မတဥပမာကပြောပါတယ်။သမ္မတဥပမာဟာ Democratic Party အတွင်းလူကြိုက်များတဲ့သူတူဖြစ်တာကြောင့်ဒီမိုကရက်ပါတီရဲ့တမရလောင်းဖြစ်လာမဲ့သူအတွက်တမရဥပမာရဲ့ထောက်ခံမှုဟာအရေးပါပါတယ်